နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာတရုတ်သမားရှီကျင်းဖင်ရဲ့ဖိတ်ကြားချက်နဲ့ခေတ်သစ်ပိုလမ်မကြီးလို့ခေါ်တဲ့ကမ္ဘာလမ်းတည်ဆောက်ရေးထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့အတွက်တရုတ်နိုင်ငံကိုဒီကနေ့မနက်ပိုင်းကပဲထွက်ခွာသွားပြီဖြစ်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့အတူပြည်ထောင်စုဝန်ကြီးတွေဖြစ်တဲ့ပိုဆောင ဒီလက်ရကြကျင်းပသွားမှာဖြစ်ပါတယ်ဒီဆွေးနွေးပွဲကိုကုလသမဂ္ဂအတွင်းအမှုချုပ်အန်တိုနီယိုဂူတာရက်စ်အပြင်ကမ္ဘာတစ်ဝှမ်းမှာရှိတဲ့စပိန်ဆွစ်ဇာလန်ဆာဗီးယားဂရိဆန်ဂေရီပါကစ္စတန်ကမ္ဘောဒီးယားလာအိုပါဝင်နိုင်ငံပေါင်း29နိုင်ငံကအကြီးအကဲတွေနဲ့ကိုယ်စားလှယ်လက်တက်ရောက်ကြမှာဖြစ်ပါတယ်ဒါပြင်အမေရိကန်ဘက်ကလည်းဒီဆွေးနွေးပွဲကိုတက်ရောက်မှာဖြစ်တယ်လို့ပြောထားပါတယ်မနေ့စနေနေ့ကစပြီးတော့စနေနေ့ကဒီကနေ့စနေနေ့ကစပြီးပေကျင်းမြို့ကိုစတင်ရောက်ရှိလာတဲ့ကမ္ဘာနိုင်ငံအသီးသီးကခေါင်းဆောင်တွေကိုတရုတ်သမ္မတရှီကျင်းဖင်နဲ့ဝန်ကြီးချုပ်လီခါချန်တို့ကတွေ့ဆုံနှုတ်ဆက်ကြပါတယ်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကတော့တရုတ်နိုင်ငံကအဆိုပြုတဲ့ဒီခေတ်သစ်ပိုလန်မှစီမံကိန်းနဲ့ပတ်သက်ပြီးတော့ချီးကျူးပြောဆိုသွားပါတယ်ကမ္ဘာလုံးဆိုင်ရာဖွံ့ဖြိုးတိုးတက်မှုအတွက်ဒီကနေ့ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုဖြေရှင်းဖို့အတွက်ကမ္ဘာကြီးကိုတစူးတစည်းပဲဖြစ်အောင်လုပ်တဲ့နေရာမှာတရုတ်နိုင်ငံဟာအဓိကကျတဲ့အခန်းကဏ္ဍမှာပါဝင်နေတယ်လို့အတွင်းမှုချုပ်ကပြောလိုက်ပါတယ်ခင်ဗျာ